ထိုင်းလာအိုမြန်မာတုံနိုင်ငံနယ်စပ်ကတာချီလိပ်မြို့ရဲ့အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ဆိုင်ကယ်တက္ကစီလုပ်ငန်းကိုမိခိုနေသူမိသားစုတွေယာနဲ့ချီပြီးတော့ရှိနေပါတယ်။ဒေတာရင်းအတုံးနဲ့မကပဲနယ်စပ်ဖြတ်ကျော်ဝန်ဆောင်မှုကိုပါပေးနေတဲ့ဆိုင်ကယ်အမကားဝန်ဆောင်မှုလုပ်ငန်းတွေဘလို့လဲပတ်နေတယ်လဲဆိုတာကိုရွှေတာချီခရီးသွားလုပ်ငန်းဥက္ကဋ္ဌဥပုစံနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကိထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ထိုင်းလာအိုသုံးနိုင်ငံနယ်စပ်မြန်မာပစ်ချမ်းမှာရှိတဲ့တချီလိပ်မြို့မှာစီးပွားရေးလုပ်ငန်းကြီးတွေထဲဝန်ဆောင်မှုလုပ်ငန်းတွေကတော့ပိုများပါတယ်ဒီထဲမှာလူပေါင်းများချီလုပ်ကိုင်နေတဲ့လုပ်ငန်းတစ်ခုကဆိုင်ကယ်ကယ်ရီလုပ်ငန်းဖြစ်ပါတယ်အရင်တုန်းကတော့ဆိုင်ကယ်တက္ကစီဆွဲတာတရားဝင်အသိအမှတ်ပြုထားတာမဟုတ်ပါဘူးတဲ့တရားဝင်ဖြစ်အောင်ကြိုးစားခဲ့ရတယ်လို့ရွှေတချီခီးသွွားလုပ်ငန်းဥက္ကဋ္ဌဥပုစံကအခုလိုပြောပြပါတယ
်အခုတော့အဆင်ပြေသွားတယ်ခင်ဗျအရင်ကတော့ကျွန်တော်တို့ဒီနှစ်ပိတ်ဆိုင်ငယ်လုပ်ငန်းကတရားမဝင်ဘူးဆိုပြီးတော့မှဟိုပိတ်ပင်နေတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျအဲ့ဒီခါမှာကျွန်တော်တို့ကဒီအတင်းသား900အတွက်ကျွန်တော်တို့ကသက်ဆိုင်ရာမှာတင်ပြပြီးတော့မှအခုလိုမျိုးဆင်ငယ်လောက်လာတဲ့အတွက်အခုတော့အဆင်ပြေနေပါတယ်ခင်ဗျဟုတ်ပ
ါရွှေတာချီခီးသွွားလုပ်ငန်းအောက်မှာတာချီလေးတဝမ်းနေရာစုံကနေဆိုင်ငယ်တက္ကစီငှားစီရလွယ်ကူစေဖို့ဂိတ်ပေါင်း62ခုဖွင့်လှစ်ထားပြီးတာဝန်ခံတွေနဲ့ဖွဲ့စည်းထားပြီးဒီလိုလုပ်ရတာဘာကြောင့်ပါလဲဆိုတာကိုလည်းရွှေတာချီခီးသွွားလုပ်ငန်းဥက္ကဋ္ဌဥပုစံကအခုလိုပြောပြပါဗျ။အ
မဟုတ်ဘူးကခီးသွွားတွေအတွက်ကအလုံးအတွက်ပါခင်ဗျလုံခြုံရေးအလုံးအတွက်အဆင်ပြေအောင်ကျွန်တော်လုပ်ထားတာပါခင်ဗျ။ခီးသွွားတွေကလည်းအလွယ်တကူသူတို့ဟိုသွားလာနေတဲ့နေရာတွေမှာကျွန်တော်တို့ကဂိတ်က62ဂိတ်လောက်ရှိတယ်ခင်ဗျ။ဒီတက္ကသိုလ်မြို့ပေါ်မှာဖြန့်ကျက်ထားတာလေ။ထပ်တဲ့ငယ်လောက်ရှိတယ်သူတို့သွားတဲ့နေရာမှာအလွယ်တကူဆီးလို့ရနိုင်အောင်လုပ်ထားတယ်နောက်ပြီးတော့ခီးသွွားတွေကိုဟိုလိုလာတဲ့ပုံပြီးမတောင်းအောင်လို့လည်းကျွန်တော်တို့ကစီမံကြည့်ချက်ထားပါတယ်ဗ
ျဆိုင်ကယ်ငှားတွေကိုသုံးဆွဲသူတွေကတော့ဒေတာရင်းသွားဖို့ရောနေဆက်ဖြတ်ကျော်သွားဖို့ပါပါပါတယ်လူစိမ့်တွေမြတ်တဲ့နေဆက်မှာခီးသွွားတွေလုံခြုံရေးအတွက်ဆိုင်ကယ်တက္ကစီမောင်းသူတွေကိုအလွယ်မှတ်မိအောင်လဲစီစဉ်ထားတဲ့အကြောင်းရွှေတာချီခီးသွွားလုပ်ငန်းဥက္ကဋ္ဌကပြောပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလေဒီတချင်လေးကဟိုထိုင်းနိုင်ငံရောလောနိုင်ငံရောနေစားဖြစ်တဲ့အတွက်ဒီနှစ်ပိန်းသမားတွေကိုကျွန်တော်တို့ဆနစ်တကျပေါ့နော်ခီးသွားလာပြီးလုပ်ငန်းတွေကိုလုပ်နေတယ်ခင်ဗျာအဲ့ဒီခါမှာခီးသွားတွေစိတ်ချအောင်လို့ကျွန်တော်တို့ကအင်ဂျီလေးတွေထုတ်ပေးတယ်အဲ့အင်ဂျီရဲ့နောက်မှာမှဂျောနံပါတ်ရှိတယ်ချင်းမှာလည်းဂျောနံပါတ်တွေရှိတယ်အဲ့မှာသူတို့ထိန်းကြောင်းတဲ့ဂိတ်နဲ့ဂိမ်မှုတွေဒူးဂိမ်မှုတွေစီကန်ထိန်းတွေလည်းကျွန်တော်တို့ထားပြီးတော့ဆောင်ရွက်နေတာပါဗျာ
နေဆက်ဒေတာခီးတဲ့တွေလွယ်ကူဖို့နေဆက်ဖြတ်ကျော်တွားရောက်ဖို့ကိုလည်းဆိုက်ကယ်တက္ကစီမောင်းသူတွေကကူညီပေးတယ်လို့လည်းဥပုစံကပြောပါတယ
်။အကြောင်းမျိုးမျိုးကြောင့်ခီးတဲ့တွေကတချို့အဝေးရလာတဲ့လူတွေလည်းရှိတယ်ခင်ဗျ။အဝေးရလာတဲ့အခါကျတော့ဒီမြို့တွင်းကိုပဲတွားလာတဲ့ဟာတည်းရှိတယ်။ဟိုတခါတလေကြာရင်လည်းထိုင်းနိုင်ငံကြီးတွားတဲ့ဟာမျိုးတွေလည်းရှိပါတယ်ခင်ဗျ။ထိုင်းဘက်ကိုဟုတ်ကဲ့ခင်ဗျာ။ဟိုခီးသွားရဲ့ဟိုမှတ်ပုံတွေပါလို့ရှိရင်ကျွန်တော်တို့တက္ကစီသမားတွေကအဲ့မှာလာဘကမှာတတ်မှတ်တဲ့သောဒီဘာဒီတရာကူလက်မှတ်တွေကိုသူတို့ပဲဥဆောင်ပြီးလိုက်လုပ်ပြီးတော့မှအတူတကွအတူသွားရင်တော့ရပါတယ်ခင်ဗျဟုတ်ခီးသွားမှနိုင်ငံသားဒီမှတ်ပုံတွေနေအဓိကပါဖို့ပါပဲခင်ဗ
ျဆိုင်ကယ်ကယ်ရီမောင်းသူအတင်းသားပေါင်း900လောက်ရှိပြီးစီးပွားပြင်မဟုတ်ပေမဲ့လို့မိသားစုရက်တည်နိုင်တဲ့ဝင်ငွေမျိုးတော့ရပါတယ်တဲ
့ဆက်စီသမားတွေကတော့အားလုံးလူ900လောက်ရှိပါတယ်ခင်ဗျကျွန်တော်တို့ရဲ့အတင်းသားဆိုတာကျွန်တော်တို့ခြေတချီလူမှုကွန်ရက်အတင်းဆိုတဲ့ခေါင်းစဉ်အောက်မှာဆိုင်ငယ်ဆွဲနေတဲ့အတင်းသားကိုပြောတာပါခင်ဗျ။ခီးသွားကဒီ2019ခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကစီးပွားရေးကျဆင်းလာတာနဲ့အများကျွန်တော်တက်စီသမားတွေဝန်ငယ်ကလည်းနည်းနည်းလေးတိတိတတ်တာကျဆင်းလာတယ်ဆိုတော့ဟိုအတန်လေးတွေလည်းကြားပါတယ်ခင်ဗျ။အရင်တော့ကတော့ဒီ300 500တော့ကဝင်တဲ့အဲလုပ်ငန်းကနေအခုကတရက်တရက်တရက်ကို200လောက်မရရအောင်တော့မနေ့လေးစူးစမ်းပြီးဆောင်ရွက်နေရတဲ့သဘောကြီးရှိပါတယ်ခင်ဗ
ျ။နေဆက်မြို့တချီလေးရဲ့စီးပွားရေးကတစ်ဖက်နိုင်ငံတွေကစီးပွားရေးပုံမှန်လည်းမူတည်နေတာပါ။ဒီဘက်နှစ်တွေမှာတော့ဒေတာရင်းကုလူဆက်ဆံမှုညွန်နေလာတာနဲ့အတူစိုက်ကယ်ကယ်ရီသမားတွေအတွက်နေစဉ်ဝင်ငွေကဘလောက်များရှိနေပါသလဲ
။စီးပွားဖြစ်တော့မဟုတ်ဘူးပေါ့။တနေ့တာလုပ်ငန်းလေးတွေတော့ဟိုဝင်ငွေလေးတော့မိသားစုတွေတော့ဟိုရပါတယ်ခင်ဗျ။အရင်တုန်းကဆိုရင်တော့2016ခုနှစ်လောက်ကဆိုရင်တော့တို့ကတနည်းဆိုရင်ဖြန်းများ300နဲ့500လောက်ကအနည်းဆုံးဝင်တာရှိတာပေါ့လေ။အဲ300နဲ့500ကြားပေါ့နော်။အခုလက်တလောတော့အဲ့လိုမျိုးခီးသွားတာဒါပဲနည်းနည်းလေးဟိုကပြုတဲ့ခါကျတော့အဲ့လောက်တော့မဝင်တော့ဘူးဗျာ။ဟိုတနည်းဘတ်200ကျော်လောက်ကတော့ဟိုလူတိုင်းလူတို့တော့ရကြပါလေဗျာ။
ဒီနှစ်ထောက်စကွန်ဆက်ဂျစ်စကူအခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကနှစ်စီးပွားရေးကြာဆင်းလာတာလည်းအများကျွန်တော်တက်စီသမားတွေကဝင်ငွေကလည်းနည်းနည်းလေးတိတိတတ်တတ်ကြာဆင်းလာတယ်ဆိုတော့အတန်လေးတွေလည်းကြားပါတယ်ခင်ဗျ။တာချီလေးကနေဆိုင်ကအငှားလိုက်သူတွေအတွက်အခက်ခဲတွေမှုခင်းတွေကလည်းရှိပါတယ်။တခါတလေအသက်အန္တရာယ်ကျောက်ရထပ်တာတွေလည်းရှိ တချီခီးသွားလုံကဥက္ကဋ္ဌဥပ္ပုဆန်ကပြောပါတယ
်အလုံရရတခါတည်းကြားတော့လေဒီလိုရှိတယ်ခင်ဗျာဟိုဆိုင်ငယ်လာ90လို့လို့ဘာလို့လဲမှာဝေးကိုခေါ်သွားပြီးမှာတခါတည်းကြားလေဟိုတက်စီသမားကိုတက်ပြတ်ပြီးမှာယူသွားတဲ့ဟာတွေဆိုင်ငယ်ပါတုသွားတဲ့ဟာတွေတော့ရှိပါတယ်အခုနောက်ပိုင်းတော့ဟိုကျွန်တော်တို့ကလည်းစီမီစီကနဲ့တက်စီသမားအဝေးသွားမယ်ဆိုရင်ဤတဲ့ကိုပါတပ်ပုံရိုက်ဟိုနောက်တော့ဘဲကိုသွားမယ်တခါတည်းသတင်းပုတ်ပါ냐လောက်တဲ့နောက်ပိုင်းတော့ခုနောက်ပိုင်းတော့အဲ့ဒါမျိုးလေးတော့လည်းတိတ်မရှိတော့ဘူးခင်ဗ
ျခီးသွားတဲ့အနေနဲ့ကိုငှားသွားတဲ့ဆိုင်ကယ်အငှားရှင်မောင်းကိုအမှတ်စဉ်အရာအလွယ်တကူသိနိုင်ပြီမဲ့လို့လဲဆိုင်ကယ်ကယ်ရီသမားတွေအတွက်ကတော့ကို့ဆိုင်ကယ်မှာလိုက်လာတဲ့သူကဘယ်သူလဲဘာပစ္စည်းတွေများတဲလာမလဲဆိုတာကိုမသိနိုင်တဲ့အခက်ခဲကတော့ရှိနေစေပါလို့လဲရွှေတက်ချီခီးသွားလုံကဥက္ကဋ္ဌဥပိုလ်ဆန်ကပြောပြပါလေရှင
်။ခီးတယ်ကိုလည်းဟိုတိလို့မလွယ်သေးဘူး။နောက်ပါသူတင်လာတဲ့ပစ္စည်းကိုလည်းကျွန်တော်တို့ပစ္စည်းသမားတွေကခြာပိုင်ခွင့်မရှိတဲ့အတွက်သူ့မှာဘာတင်လာတယ်ဆိုတာလည်းကျွန်တော်တို့မသိရတဲ့အားကြောင့်ကျွန်တော်တို့အားနဲ့တူတော့အများကြီးရှိပါတယ်ခင်ဗျာ။ဟုတ်ကဲ့။